Welcome to the Voice of America in Burmese.
ဒီလာညာကြမှာခင်ဗျာအမေရိကန်ပြည်အောင်စုဟောဆန်ဒီစီမျိုးတော် VOA American တန်ကနေတနင်္ဂနွေနေ့ညပိုင်းဓမ္မဘာသာအစီအစဉ်လေးကိုည9:00ကနေ10:00အထိဒိုင်းလိုမီတာ1925 30နဲ့ဒိုင်းလိုမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်ပေးနေပါပြီ။အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ရန်လိုင်းကရှင်းညာပေးတော့မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ရာတရုတ်နိုင်ငံဝူဟန်မြို့မှာတော့လာပေါင်းများစွာမြို့ဝင်ထွက်တွေပိတ်ထားခဲ့ပြီးတော့အခုခါမှာဖြည်းဖြည်းချင်းပြန်ဖွင့်ပေးလာနေပြီဖြစ်ပြီးတော့ရထားတွေလည်းပြန်ပြီးတော့ပြေးဆွဲနေပြီဖြစ်ပါတယ်။ဒါပြင်အာနာပိုင်တွေကကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုအမြင့်ဆုံးကနေအလေလက်အဆင့်ကိုခြားပြေးလိုက်ပါတယ်။အချိန်ထဲမှာပဲ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာသေဆုံးသူဦးရေဟာစနေနေ့ကအထိ3000ကျော်ရှိသွားပြီဖြစ်ပါတယ်။အမေရိကန်နဲ့ပြင်သစ်နိုင်ငံတွေမှာတော့သေဆုံးသူ2000ကျော်ရှိလာနေပြီးတော့စပိန်နိုင်ငံမှာတော့မနေ့က832ယောက်သေဆုံးခဲ့ပြီးဒါဟာယောဂစတင်ဖြစ်ပွားခြင်းကစလို့စပိန်နိုင်ငံမှာအများဆုံးသေဆုံးတာဖြစ်ပါတယ်။အီလီနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1000ကျော်ရှိသွားပြီဖြစ်ပြီးတော့ကမ္ဘာတစ်ဝှမ်းသေဆုံးသူစုစုပေါင်းရဲ့3,000,000လောက်ရှိလာပါတယ်။အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာယောဂကူးစက်ခံရသူစုစုပေါင်း6,600,000ကျော်ရှိလာပြီးအမေရိကန်ပြည်ထောင်စုမှာတော့ယောဂကူးစက်ခံသူဟာ13,000ကျော်ရှိတာကြောင့်ကမ္ဘာမှာယောဂကူးစက်ခံရမှုအများဆုံးနိုင်ငံဖြစ်လာပါတယ်။ယူရိုပြည်နယ်တစ်ခုထဲမှာလည်းယောဂကူးစက်ခံရသူ9,200ကျော်ရှိပြီးတော့သေဆုံးသူ900ကျော်ရှိတာကြောင့်ယူရိုပြည်နယ်ဟာယောဂကူးစက်မှုအဆိုးဝါးဆုံးနေရာလည်းဖြစ်ပါတယ်ခင်ဗျာ။ဥရောပတိုင်းမှာတော့အီတလီနဲ့စပိန်နိုင်ငံတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဝါးဆုံးဖြစ်တဲ့နိုင်ငံတွေဖြစ်ပါတယ်။အီတလီမှာတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ1000ကျော်ရှိပြီးကူးစက်ခံရသူ9000ကျော်ရှိတယ်လို့ဝန်ကြီးချုပ်ဂျီဆာဘီကွန်တီကကြေညာပါတယ်။ချိန်ထဲမှာပဲဗိုင်းရပ်စ်ကူးစက်ခံရသူတွေကပြန်ကောင်းလာတဲ့သူ1400ကျော်ရှိတာကြောင့်ယောဂကူးစက်မှုဖြစ်ပွားခြင်းကဆလို့တရားထဲမှာအများဆုံးယောဂါပျောက်ခင်းတာဖြစ်ပါတယ်။ဒါပြင်စီးပင်သာရေးအစီအစဉ်တွေအတွက်သုံးမဲ့သွေးစည်းညွေရမုံငွေအောက်ကနေအမေရိကန်ဒေါ်လာ 4.8 ဘီလီယံကိုသုံးစွဲသွားမှာဖြစ်တဲ့အတွက်မြို့ဝင်ထွက်တည်နဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားတာကြောင့်အထက်ခဲတွေရင်ဆိုင်နေရတဲ့ဝင်ငွေနဲ့တဲ့မိသားစုဝင်တွေရဲ့အစည်းအသားတွေအတွက်အစားအစာဗောက်ချာတွေကိုမြို့တော်ဝန်တွေကထုတ်ပေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကွန်တီကပြောပါတယ်။ဒါပြင်သူတို့ကောက်ယူနေတဲ့စစ်တမ်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအချိန်ကျလာလို့ဖြစ်နိုင်တယ်ဆိုရင်ចောင်းတွေကိုဧပြီလ3ရက်နေ့မှာပြန်ဖွင့်သွားမယ်လို့ဆိုပါတယ်။စပိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအမြင့်ဆုံးအထိရောက်လာကနေဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံရသူတွေဆေးရုံကိုဇက်တိုက်ရောက်လာနေတာကြောင့်လဲဆေးရုံတွေအနေနဲ့ကုသပေးနိုင်တဲ့အခြေအနေထက်ကျော်လွန်နေပြီဖြစ်တယ်လို့စပိန်ကျန်းမာရေးအာဏာပိုင်တွေကပြောလိုက်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးဖြစ်နေတဲ့နယူးယောက်၊နယူးဂျာစီနဲ့ကနေဒါကပြည်နယ်တွေကိုအဝင်ထွက်တွေပိတ်ဆို့ဖို့ကိစ္စကိုလှုံ့ဆော်တော့မှာမဟုတ်ဘူးလို့သမထောင်ကပြောလိုက်ပါတယ်အဲဒီပြည်နယ်၃ခုကပြည်နယ်အုပ်ချုပ်ရေးမှုတွေကဒါကိုလက်မခံပဲပြန်ပြီးပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာကြောင့်သမထောင်ကဒီအစည်းအဝေးကိုမလုပ်တော့ပဲနောက်ဆုတ်သွားခဲ့တာဖြစ်ပါတယ်ဒါမဲ့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ဒီပြည်နယ်တွေမှာခီးသွွာလာမှုတွေကိုတင်းတင်းကြပ်ကြပ်လှုံ့ဆော်ဖို့ကိုလည်းသမထောင်ကညွှန်ကြားလိုက်ပါတယ်လာမယ့်သတင်းနှစ်ပတ်အတွင်းအဲ့ဒီပြည်နယ်၃ခုမှာနေထိုင်ကြတဲ့ဒေသခံတွေအနေနဲ့မလိုအပ်ပဲအပြစ်မထွက်ကြဖို့အမေရိကန်နိုင်ငံရဲ့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကတိုက်တွန်းထားတယ်လို့ဒုသမ္မတ Mike Pence ကလည်းပြောပါရယ်ဒီပြည်နယ်တွေမှာဗိုင်းရပ်စ်ကူးစက်မှုတွေအမြင့်ဆုံးဖြစ်နေတာကြောင့်သမ္မတ Trump ကအဲ့ဒီပြည်နယ်တွေကိုအဝင်ထွက်တွေပိတ်ပြီးတိစက်ခွဲထားဖို့စဉ်းစားနေတယ်လို့တောက်ကြနေက Twitter ကနေပြောခဲ့တာဖြစ်ပါရယ်ဒါပေမဲ့လည်းသူ့အနေနဲ့အင်ဂျီရောကကိုရိုနာဗိုင်းရပ်စ်ယောဂတိုက်ဖျက်ရေးအဖွဲ့နဲ့ဆွေးနွေးပြီးတဲ့အချိန်မှာတော့ဒီပြည်နယ်တွေကိုအဝင်ထွက်တွေပိတ်ဆို့တာအစားခီးသွားသတိပေးချက်တွေထုတ်ဖို့ပဲဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။ကမ္ဘာတော်မှာရှိတဲ့ကုလသမဂ္ဂဝန်ထမ်း86ယောက်ဟာ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဒီထဲကအများစုဟာဥရောပနိုင်ငံတွေမှာဖြစ်ပြီးတော့အာဖရိကအာရှအရှေ့လယ်ပိုင်းနဲ့အမေရိကန်ပြည်ထောင်စုမှာလည်းရှိတယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါတယ်။ဒါပြင်မြန်မာနိုင်ငံမှာလည်းအသက်58နှစ်အရွယ်ကုလသမဂ္ဂနိုင်ငံတကာဝန်ထမ်းတဦး COVID-19 ရောဂါကူးစက်ခံထားရတယ်လို့ရန်ကုန်မြို့မှာရှိတဲ့ကုလသမဂ္ဂပြန်ကြားရေးရုံးကအတည်ပြုထားပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့အခုခါမှာတော့ကုလသမဂ္ဂဝန်ထမ်းတွေဟာအိမ်ကနေအလုပ်လုပ်နေကြတယ်လို့ဂျူဂျာရိတ်ကပြောပါတယ်ခင်ဗျာ။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင်။
ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်မြန်မာနိုင်ငံကိုလာရောက်နေနိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးရာရည်ရွယ်ဆိုင်ထားမယ်လို့မြန်မာနိုင်ငံဂျာယီဝန်ကြီးဌာနကမတ်လ28ရက်နေ့ရက်စွဲနဲ့ကြီးညာလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်ပွားမှုကိုကာကွယ်ထိန်းချုပ်တဲ့အစီအစဉ်တွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်မှုရည်ရွယ်ပြီးမြန်မာနိုင်ငံကိုတခြားနိုင်ငံအသီးသီးကလာရောက်နေနိုင်ငံသားအလုံးအပေါ်ပြည်ဝင်ခွင့်ဆိုင်ရာယာယီကန့်သတ်ချက်တွေချမှတ်လိုက်တာလို့ဆိုပါတယ်ကျညာချက်အရာမလ29ရက်နေ့ညတကောင်အချိန်ကစလို့ပြည်ဝင်ခွင့်ဗီဇာထုတ်ပေးတာကိုယာယီရဆိုင်မှာဖြစ်ပါတယ်။ဒီကန့်သတ်ချက်အရာမြန်မာနိုင်ငံဆိုင်ရာစံတမန်တွေမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂလက်အောက်ခံဝန်ထမ်းတွေမြန်မာနိုင်ငံနဲ့အပြန်အလှန်ပြေးဆွေးနေတဲ့တင်မွန်နယ်လေရင်ဝန်ထမ်းတွေကလွဲပြီးတခြားဘယ်ပြည်ဝင်ခွင့်ဗီဇာအမျိုးအစားကိုမှထုတ်မပေးဘူးလို့ဖော်ပြထားပါတယ်။တန်တမန်နိုင်ငံကူးလက်မှတ်နဲ့အထူးနိုင်ငံကူးလက်မှတ်ကင်ဆောင်သူတွေကလွဲပြီးတခြားဗီဇာတွေထုတ်ပေးမှာမဟုတ်ပဲဗီဇာကင်းလွတ်ခွင့်ပြုထားတဲ့နိုင်ငံတွေကဗီဇာကင်းလွတ်ခွင့်တွေကိုလည်းယာယီရဆိုင်ထားပါတယ်။မြန်မာနိုင်ငံဆိုင်ရာတန်တမန်တွေမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂလက်အောက်ခံဝန်ထမ်းတွေအနေနဲ့ပြည်ပနိုင်ငံတွေကသက်ဆိုင်ရာမြန်မာတန်ယုံအဖွဲ့ယုံကောင်စစ်ဝန်ချုပ်ယုံတွေကတစဉ်ပြည်ဝင်ခွင့်ဗီဇာလျှောက်ထားရမှာဖြစ်ပြီးမြန်မာနိုင်ငံလာမယ့်နေ့မတိုင်မီနဲ့လေရင်ပေါ်မတက်ခင်82နာရီအတွင်းရရှိထားတဲ့ COVID-19 ရောဂါကျင်းရှင်းကြောင်းစစ်စစ်ချက်အထောက်အထားပြသဖို့လိုအပ်ပါတယ်။မြန်မာနိုင်ငံနဲ့အပြန်အလှန်ပြေးဆွေးနေတဲ့လေရင်တင်မိုးတွေကလေရင်မှုတွေတင်မိုးအရာရှိတွေနဲ့တောင်ဝင်းရှိဝန်ထမ်းတွေအနေနဲ့ပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်ထားတဲ့လမ်းညွှန်ချက်ညွှန်ကြားချက်တွေကိုတိတိကျကျလိုက်နာဆောင်ရွက်ကြဖို့ဖော်ပြထားပါတယ်။မြန်မာနိုင်ငံကိုမလွဲမရှောင်သာကိစ္စဒါမှမဟုတ်အရေးပေါ်တာဝန်နဲ့လာရောက်ရမယ့်ပြည်ပခီးစွားရေးအနေနဲ့တော့ဗီဇာကန့်သတ်ချက်တွေကနေကင်းလွတ်ခွင့်ရဖို့အတွက်နှိစက်ရမြန်မာတန်ယုံအဖွဲ့ယုံကောင်စစ်ဝန်ချုပ်ယုံတွေကိုဆက်သွယ်အကူအညီတောင်းကြဖို့နိုင်ငံယာယီဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာခီးတဲ့တင်လေရင်တွေဆင်းသက်ခွင့်ကိုလည်းသတင်းနှစ်ပတ်ကြာယာယီရက်ဆိုင်လိုက်ကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတနင်္ဂနွေနေ့မှာပဲကြေညာလိုက်ပါတယ်။COVID-19 ရောဂါကူးစက်မှုကိုဟန်တာဖို့ယာယီအစီအမံဖြင့်မလ30ရက်တနင်္လာနေ့ကစပြီးဧပြီလ23ရက်နေ့အထိနိုင်ငံတကာခီးသည်တင်လေရင်တွေဆင်းသက်ခွင့်ပြုမှာမဟုတ်တယ်လို့အစိုးရပိုင်းခွင့်ပြုချက်ပေးထားတာတွေကိုလည်းပယ်ဖျက်ကြောင်းတနင်္လာနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ထိုင်းဝန်နိုင်ငံဂျာယီဝန်ကြီးဂျိုးဆက်ဖူးကတရုတ်နိုင်ငံကနှင်ထုတ်ခံရတဲ့အမေရိကန်သတင်းတောက်တွေကိုထိုင်ဝန်နဲ့တည်င်းယူအလုပ်လုပ်ဖို့ဖိတ်ကြားလိုက်ပါတယ်။ထိုင်းဝန်ဟာဒီမိုကရေစီနဲ့လွတ်လပ်ခွင့်တို့ရဲ့အလင်းတန်းတစ်ခုဖြစ်ကြောင်း New York Times, Wall Street Journal နဲ့ Washington Post တင်ထံကသတင်းတောက်တွေဟာတရုတ်နိုင်ငံမှာရန်လိုမှုတွေပိုပြီးတော့ကြုံတွေ့ရကြောင်း Twitter မှာရေးသားပြီးတော့ဝန်ကြီးဟူကအခုလိုဖိတ်ကြားလိုက်တာပါ Wall Street Journal သတင်းတောက်၃ဦးရဲ့သတင်းတောက်လုတ်ပိုင်ခွင့်တွေကိုရုပ်သိမ်းလိုက်တဲ့အကြောင်းတရုတ်နိုင်ငံကစနေနေ့ကကြေညာခဲ့ပါတယ် American တို့ကတရုတ်မီဒီယာတွေအပေါ်ကန့်သတ်ချက်တွေထားလို့လက်တုံ့ပြန်တာလို့တရုတ်နိုင်ငံကပြောပါတယ်ထိုင်ဝန်နိုင်ငံဂျာယီဝန်ကြီးဖူရဲ့ဖိတ်ကြားချက်ကိုသတင်းတောက်တွေကလက်ခံမခံဆိုတာတော့မတိရသေးပါဘူး။ထိုင်ဝန်ကနေသတင်းယူရင်အစိုးရရဲ့နှောက်ယှက်မှုတွေကကင်းဝေးမှာဖြစ်ပေမဲ့ American ပြည်သက်စိတ်ဝင်တစားရှိတဲ့တရုတ်နိုင်ငံတွေကသတင်းတွေကိုအနီးကပ်သတင်းယူဖို့တော့ခက်ခဲသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကဒီနေ့နေ့အစောပိုင်းမှာမစ္စိုင်းတုံးကြီးစံတပ်ပစ်လွတ်ခဲ့ပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကရောဂါကျရောက်နေတဲ့ကြားအခုလိုဒုံးကျည်ဆက်တက်ခဲ့တာဖြစ်တယ်လို့ဒုံးကျည်လည်းနဲ့ဆန်သက်ထုတ်လုပ်နေတာကိုရက်ဆိုင်မှာမဟုတ်ကြောင်းကိုလည်းပြသခဲ့တာဖြစ်ပါတယ်။မြန်ကိုရီးယားတို့အရှိတ်ကန်ယူရန်ကနေပင်လယ်ပြင်နဲ့တာတိုပြစ်ပယ်ထိန်ဒုံးကျည်နှစင်းပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒုံးကျည်တွေကိုအရှိတ်ကန်ဝန်ဆန်းမြို့ကနေပစ်လွတ်ခဲ့တာဖြစ်ပြီးတော့အကွာအဝေးကီလိုမီတာ230အနည်းကီလိုမီတာ30အထိရောက်ခဲ့တယ်လို့လည်းပြောပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီးဌာနကတော့ဒုံးကျည်တွေဂျပန်ပိုင်နယ်ထဲမရောက်တယ်လို့တီးတန့်စီးပွားရေးဇုံအတွင်းလည်းမရောက်ခဲ့ကြောင်းပြောပါတယ်။ဒီတလာတဲ့မြောက်ကိုရီးယားတို့စုစုပေါင်းမစ္စိုင်းဒုံးကျည်6ဆင်းကို၄ချိန်ခွဲစံတပ်ပစ်လွတ်ခဲ့တာဖြစ်လို့တလာတာအတွင်းအများဆုံးစံချိန်ပြင်ပစ်လွတ်ခဲ့တာလည်းဖြစ်ပါတယ်။စနေနေ့နောက်ပိုင်းကဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်နဲ့ဂျီမီနယ်ဇန်နားမှာရှိတဲ့ချီဇန်မြို့တွေအပေါ်ကိုပစ်လွတ်တဲ့ပယ်ရင်ဒုံးကျည်တွေကိုကြားပြတ်ဟန်ကြားပစ်ချခဲ့ရတယ်လို့ဆော်ဒီနိုင်ငံကပြောပါတယ်။ဒုံးကျည်အပိုင်းစားတွေထိမှန်ခဲ့တဲ့အတွက်ရီယတ်မျိုးကအရက်သားနှစ်ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆော်ဒီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။အခုတိုက်ခိုက်မှုဟာအီရန်ထောက်ခံအားပေးတဲ့ဟူသီသဘုံတွေလက်ချက်ဖြစ်တယ်လို့ဆော်ဒီအစိုးရစစ်တပ်ကအပြစ်တင်ထားပါတယ်ရှင်။ဒီ ကနေ့ညနေပိုင်းအတွက်ထိတ်တန့်ရောင်းသတင်းတွေကိုပြောပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းလွှာရင်းနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးပါမယ်ရှင်
COVID-19 ကပ္ပကံရောဂါကြောင့်အမေရိကန်ပြည်ထောင်စုမှာစီးပွားရေးထိခိုက်နေတာတွေကိုကြားသံပေးနိုင်မှုဒေါ်လာ2ထရီလီယံကျော်အရေးပေါ်အကူအညီပေးရေးအစီအစဉ်ကိုအတည်ပြုလိုက်တဲ့အတွက်အမေရိကန်ရောက်မြန်မာတွေလည်းဝမ်းသာနေကြပါတယ်။ငွေသားအကူအညီပါရရှိနိုင်မဲ့ဒီအထောက်ပံ့တွေကြောင့်အခက်အခဲတွေကြားမှာတက်တာရရနိုင်မယ်လို့လည်းမျှော်လင့်နေကြတဲ့အကြောင်းစုစည်းတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်သူ 32,000 ကျော်နဲ့သေဆုံးသူ 2,000 ကျော်အထိရှိနေတဲ့အမေရိကန်ပြည်ထောင်စုမှာအရေးပေါ်အကူအညီဖြစ်တဲ့ဒေါ်လာ 1.2 ထရီလီယံကိုလွှတ်တော်ကနေအတည်ပြုလိုက်ပြီးချက်ချင်းဆိုသလိုပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းလက်မှတ်ရေးထိုးအတည်ပြုလိုက်တာပါဗိုင်းရပ်စ်ကူးစက်မှုကြောင့်တန်းနဲ့ကြီးအလုံးလက်မဲ့ဖြစ်နေရသလိုနောက်ထပ်အလုံးလက်မဲ့တွေလည်းတိုးလာနိုင်တယ်လို့ခန့်မှန်းထားပြီးလုပ်ငန်းတွေအများအပြားပိတ်ထားရတဲ့အတွက်လည်းစီးပွားရေးမှာတိတိကျကျအထည်နာနေချိန်မှာကြားကြနိုင်မှုလွှတ်တော်နဲ့အစိုးရကကြိုးပမ်းခဲ့တာလည်းဖြစ်ပါတယ်။ငွေသားအကူအညီပါပါဝင်မဲ့ဒီစီစဉ်တဲ့ပတ်သက်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနမှအမှုထမ်းနေသူလည်းဖြစ်အမေရိကန်ရောက်မြန်မာနိုင်ငံသားတွေနှစ်စဉ်ဝင်ငွေအခွန်ပေးဆောင်ရမှာဝန်ဆောင်မှုပေးနေသူလည်းဖြစ်တဲ့ကိုမိုက်ကယ်ကအခုလိုရှင်းပြပါတယ်
။ဘယ်သူပေးမလဲဆိုတော့ဒီအမေရိကန်မှာရှိတဲ့ Social Security ရှိတဲ့လူတွေပေါ့ဖားတဲ့လူတွေပေါ့အထူးသဖြင့် 2018 နဲ့ 2019 မှာ tax ဖားတဲ့လူတွေကိုအစိုးရကရှိမယ်ဟုတ်ဒါမဲ့2019 tax မဖားသေးဘူးဆိုရင် 2018 tax ကိုကြည့်မယ် income ကိုကြည့်မှာပေါ့ single ဆိုရင်အစိုးရပြောတဲ့9,500 income လာစားရှိတော့ဒါသူတို့ပြောရတဲ့1,200ကိုပေးမယ်ပေါ့ married ဆိုရင်တော့3,500 income လာစား3,500ဆိုရင်တော့1,200ကိုပေးမယ်ပြီးတော့ဘယ်လိုပေးမလဲဆိုတာကတော့ tax return ရဲ့ bank account တွေရှိရင်တော့ direct deposit နဲ့ပေးမယ်ဘဏ်အကောင့်မရှိဘူးဆိုရင်တော့ tax return ရဲ့ဟာ address နဲ့ motive ရောချက်ကို mail နဲ့ပို့လိုက်မှာပေါ့ဒီကနေစပြီးတော့3ဘတ်ပေါ့နော
်ကိုရိုနာဗိုင်းရပ်စ်ကအနေရဲ့ကြောင့်ရုံးမသွားရတော့ဘဲနေအိမ်ကနေပဲအလုပ်လုပ်နေရတဲ့အစိုးရဝန်ထမ်းတဦးဖြစ်တဲ့ Virginia ပြည်နယ်ကဒေါ်ဝါဝါနုကလည်းအမေရိကန်မှာအခက်အခဲကြုံရတဲ့အချိန်အကူအညီပေးဖို့ကြိုးပမ်းတဲ့ဒီစီစဉ်ကိုကြိုဆိုကြောင်းပြောပါတယ်
။အေးအန်တီကလည်းရနိုင်တဲ့အချိန်တွေရှိတာပေါ့အနေထားရှိတာပေါ့ तू က up to 75,000 per year ဝင်ငွေရှိတဲ့လူတွေကို1,200ပေးမယ်လို့သဘောတူထားတာပေါ့နော်တမရာကြီး Trump ကအော်အဲ့ဒီအစီအစဉ်တော့ကအခုလူတိုင်းကအခက်အခဲတွေဖြစ်နေကြရမလားတချို့ကုမ္ပဏီတွေမှာလုပ်တဲ့လူတွေကြတော့ကုမ္ပဏီရပ်သွားတဲ့အခါကျမှသူတို့ဝင်ဝင်မရှိတော့ဘူးပေါ့နော်အဲ့မှာဗမာတော်တော်များများလည်းပါပါတယ်ဟို case shop တို့ဘာလို့မှလုပ်တဲ့ဗမာလူမျိုးတွေလည်းအများကြီးရှိတယ်သူတို့တွေကအများကြီးသူထိခိုက်တာပေါ့အဲ့လိုလူမျိုးတွေအတွက် tax ကိုစောင့်ထားတဲ့လူတွေမှန်သမျှကို stimulus money နဲ့သူတို့အထဲမှာဝင်တာပေါ့နော်အများကြီးအထောက်အကူဖြစ်တာပေါ့သူတို့ဝင်ဝင်မရှိတဲ့လူတွေအတွက်အများကြီးအဆင်ပြေသွားရတာ
မြောက်ခရိုလိုင်းနာပြည်နယ်ချမ်ပါဟီးလ်မြို့ကကိုအောင်တန်းကလည်းအခုလိုမျိုးအမေရိကန်အစိုးရအနေနဲ့သူ့နိုင်ငံသားတွေပေါ်မှာအရေးပေါ်လိုအပ်လာချိန်နိုင်ငံသားတို့ရဲ့အခွင့်အရေးနဲ့အညီကူညီဆောင်ရှောက်ပေးမယ့်အစီအစဉ်ပေါ်ကြိုးစားကြောင်းနဲ့ပြည်သားစုများတဲ့သူတွေအရေးပေါ်ပေးဆောင်ရမယ့်ငွေကြေးတွေပြည်လည်နိုင်မယ့်အရေးသူကဝန်တာနေပါတယ
်အဲဒီသတင်းကိုတည်ပြုလိုက်တယ်ဆိုတဲ့ဥစ္စာကြားတဲ့မှာအမတန်လဲဟိုကိုယ့်ရဲ့အခက်အခဲတွေကိုဒီလိုမျိုးရရှိလာမဲ့ဒီဝင်ငွေနဲ့ပေါ့နော်ပြိမဲ့ထောက်ပံ့မှုတွေနဲ့ရရှိတဲ့ပုံမှာအမတန်ကြိုးကြပါလေဘာလို့လဲဆိုတော့ဟိုလူတွေမှာစောင့်နေရဒီချိန်မှာဒီယောဂဝေဒနာကြောင့်တက်ဆိုးရကြောင့်ပေါ့နော်ဟိုအလုပ်တွေလည်းမသွားနိုင်ဘူးစီးပွားရေးအရာလည်းဟာလာဒီလာစဉ်ကိုယ်တွေပြရမဲ့အိမ်လာကတွေဖိကျန်တဲ့ကားဝူတွေမိဘတွေညီမတွေအစားရှိတဲ့ဖိမဲ့တွေပြရမဲ့ပုံမှာဒီလိုရလာတဲ့ပုံမှာတော့လက်ထက်ဟိုကျော်ကျေးဇူးလက်တင်နဲ့ဝန်လဲဝန်တာလေအဲလက်ရှိကျွန်တော်တို့ရဲ့အစိုးရကောင်တရားပေါ့ဗျာဒါအမေရိကန်ရဲ့အစိုးရကောင်တရားပေါ်မှာအမတန်ကျေးဇူးတင်ပါတယ
်ကမ္ဘာတဝက်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ 6,800 လောက်ရှိနေချိန်မှာအမေရိကန်ပြည်ထောင်စုမှာတော့ကူးစက်သူက 13,000 ကျော်နဲ့သေဆုံးသူ 1,100 ကျော်ရှိနေပြီဖြစ်ကြောင်းဂျွန်ဟော့ကင်းစ်တက္ကသိုလ်ရဲ့တနင်္ဂနွေနေ့အစောပိုင်းထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်နယူးယောက်ပြည်နယ်တခုထဲမှာဒီကူးစက်ခံရသူ 9,000 ကျော်နဲ့တည်ဆုံးသူဟာ900ကျော်ထက်မနည်းရှိနေတာကြောင့်အမေရိကန်မှာအစိုးရဆုံးဒေသတစ်ခုလည်းဖြစ်လာနေပါတယ်ကျွန်မစုမမချင
်းကချင်လွတ်လပ်ရေးဖွဲ့ KNU လိုင်စာဌာနချုပ်မှာအစိုးရကနေတရားမဝင်တဲ့အကြမ်းဖက်ဖွဲ့လို့ကြေညာထားတဲ့အေရခိုင်လက်နက်ကိုင်ဖွဲ့ကိုလက်မခံဖို့တမတော်ကနေတတိပေးတဲ့အကြောင်းတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မြို့တော်မြေကြီးနားမြို့အခြေဆိုင်မြောက်ပိုင်းတန်းစစ်တနာချုပ်မပခတိုင်းမှုကနေ KIU အနေနဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့ကိုဌာနချုပ်မှလက်မခံဖို့ကချင်ငင်းချမ်းရေးကျူးဆောင်တွေကနေတစ်ဆင့်အသိပေးအကြောင်းကြားလာတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်သူဦးဖြစ်သူဦးလမိုင်ကွန်ကြာကပြောပါတယ်
ก็ในเรื่องจริงๆที่สิ่งที่เราดีไล่จามาชีเดียพอเหตุผลที่เราจะจำเป็นจะบอกนั่นแหละจำมาเป็นอย่างไรที่เราจะมาเลยไล่จามาไม่ใช่ตัวเด็กเดียวแค่นั้นเองนะครับแต่ว่าในเรื่องที่เอามาชีเดียขัดเราเองเราไปไม่รู้ตัวเดียวเราไปได้ใช่ไหมที่ท่านนักธุรกิจทำมาตั้งแต่ชีเดียตอนนี้ที่เรามาตัวที่จุดนี้ก็มาได้ไล่จามาไม่ใช่ตัวเด็กแค่ขวากูเด็กกูเจ้ากูเด็กสิ่งที่เราต้องจะแค่นั้นเองที่เดียว
ကချင်းရင်းချမ်းရေးကျိုးဆောင်ဖွဲ့ကိုမြောက်ဝိုင်းတန်းစစ်တနာချုပ်ကနေခေါ်ယူတွေ့ဆုံပြီးပြောဆိုခဲ့တာပါတကယ်လို့ကဲအူနေမြီမှာအေအေရှိနေရင်တိုင်ကမှုတွေရှိလာနိုင်တယ်လို့တိုင်မှုကနေပြောဆိုခဲ့ကြောင်းဥလုံမိုင်ကွန်ကြာကဆိုပါတယ်လိုင်စာတနာချုပ်မှာအေအေဖွဲ့ကိုလက်ခံမထားဘူးတမတော်ရဲ့
ပြည်သူ့အစည်းအဝေးသားဖွဲ့ဦးဆောင်တဲ့ FENCC ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဖွဲ့ဝင်ဖြစ်တာကြောင့်သူတို့ဖွဲ့အတွင်းဆွေးနွေးသွားဖို့ရှိတယ်လို့ပြောပါတယ်သူတို့အနေနဲ့တော့အပီအန်စီစီရဲ့ဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ဆွေးနွေးမှာပါသူတို့ပြည်သူ့ဆွေးနွေးကြမှာပါသူတို့ပြန်ပြောမှာဆိုတဲ့အကြောင်းကိုပြန်ပြောရတယ်အစိုးရအတိုင်းတိုက်
အကြံဖက်ဖွဲ့စည်းနဲ့ပတ်သက်သူတွေကိုအရေးယူဖို့ရာရှိတယ်လို့ပြောပါတယ်
ကျန်တဲ့အဖွဲ့အစည်းကိုလက်ခံထားတယ်။ကျန်တဲ့အဖွဲ့အစည်းနဲ့ပတ်သက်ပြီးအားပြအမြောက်ပြီးဥပဒေထဲမှာရေးထားတဲ့ဟာကိုကအရေးယူတော့လည်းကောင်း၊ပြောင်းရွှေ့ရင်လည်းကောင်းအားပြတဲ့ပုံစံမျိုးဖြစ်နေရင်ဒါအရေးခံမှာဖြစ်တယ်။ဒီဖွဲ့နဲ့ပတ်သက်နေတဲ့အဖွဲ့အစည်းတွေဥပဒေအကြောင်းအရာနဲ့ညှိနှိုင်းနေလို့တော်နေဖြစ်ပါလေ။ဒီပြည်သားပဲဖြစ်ပါလိမ့
်မယ်။မြန်မာစိုးရနဲ့မြောက်ပိုင်းမှာမိတ်ဖွဲ့တွေနဲ့ကအေရခိုင်လက်နက်ကိုင်ဖွဲ့၊ TNL တန်းပလောင်တပ်ဖွဲ့၊ကုကတပ်ဖွဲ့ MNDA တို့နဲ့ပိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်။မြန်မာငင်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေဟာဖေဖော်ဝါရီလကတည်းကတွေ့ဆုံညှိနှိုင်းမှုရပ်တန့်နေပြီးအခုလက်ရှိ AA ဖွဲ့ကိုအကြံဖဲအုပ်စုဖြစ်ရောမတရားသိမ်းဖြစ်ပါထပ်မံကြီးညာထားတဲ့အတွက်ငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့ဟာခက်ခဲလာမယ့်အခြေအနေမှာရှိနေပါတယ်။လက်ရှိမြန်မာနိုင်ငံမှာစတင်ဖြစ်ပွားလာတဲ့ကူးစက်မြန် COVID-19 ဗိုင်းရပ်ရောဂါပိုးကြောင့်အစိုးရနဲ့သမတော်အနေနဲ့နိုင်ငံလုံးထိုးစစ်ရဖို့နဲ့ရောဂါကာကွယ်သားစီးရေးကိုဝိုင်းဝန်းလှုပ်ဆောင်ဖို့ KNU ကရင်မျိုးရာစီယွန်ကနေကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ကျွန်တော်ကနိုင်ကုန်းအိမ်ပါ VOA မြန်မာပိုင်းဌာနကနေတင်ပြပို့ထားပါတယ
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မြန်မာအရေးရှင်ရကအစီအစဉ်ကိုတင်ပြကြပါမယ်။ကမ္ဘာလည်းခီးတွားရေးတန့်ရှင်းအဆင့်ပြေစွာခီးတွားလာနိုင်တဲ့2020အတွက်တန့်ရှင်းဆုံးအာဆီယံဆန်ပြမြို့ဖြစ်နေ။မြန်မာနိုင်ငံကမြို့၃မြို့အရွေးခံရတာပါ။အဲ့ဒီထဲမှာကယားပြည်နယ်၊လွိုက်ကော်မြို့လည်းပါဝင်ပါတယ်။ဒီလိုရွေးခံရအောင်ဘယ်လိုကြိုးစားခဲ့ရလဲဆိုတာကိုသိရဖို့ကျွန်မခင်မျိုးသက်ကကယားပြည်နယ်ဟိုတယ်နဲ့ခီးတွားဝင်ကြီးဦးမော်မော်ကိုလွိုက်ကော်မှာတွားရောက်တွေ့ဆုံမေးမြန်းခဲ့ပါတယ်။
ဝင်ကြီးဦးမော်မော်ဒါခုလိုမျိုးဗီဒီယိုမှာဖြည့်ကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာ။ဆရာအခုကျမတို့ကတင်ကြတာပေါ့နော်ဒီ local မြို့လေးဟာဆိုလို့ရှိရင်အာဆီယံမှာအသံရှင်းဆုံးစုလေးဟိုရတဲ့မြို့ကလေးတစ်မြို့ကျမပါပါတယ်။အာဆီယံအသံရှင်းဆုံးစုရအောင်ဘယ်လိုမျိုးစပြီးတော့လုပ်ဖြစ်ရလဲဆိုတာလည်းနည်းနည်းပြောပြပေးပါဆရာ
။ဟုတ်ကဲ့။ဒီ2018တုန်းကစတိုင်းတိုင်းကဒီတိုင်ဆန်းဆုံးစုရတယ်ဆိုတာသိလိုက်တယ်။ပြီးတော့ကျွန်တော်တို့ကဒီ2019မှာ ထိုင်ရှင်းဆုံးစုကိုဝင်ပြန်ချင်တာ။အဲလိုက်ကောမြို့လေးရတယ်ထိုင်ရှင်းနေတယ်ဘောနော်။ထိုင်ရှင်းလေးနဲ့လူချောင်းနဲ့ဘောနော်အမတန်လိုက်ခဲ့တယ်ဒါညာပြောတော့အဲ့မှာကျွန်တော်တို့လူတွေကနောက်ထပ်ဒီခုကျင်းရဲ့မြို့တော်ဘောနော်။လိုက်ကောလည်းပို့ပြီးတော့နိုင်ငံတကာကပုံပြီးတိလာစေချင်တာပေါ့နော်အဲ့လိုတိလာစေချင်တယ် ਨੇ ဝင်ပြိုင်တယ်ဆိုပြီးဆုံးဖြတ်တာပေါ့ဆုံးဖြတ်တော့ငကူတော့ကတော့ဒီတန်ရှင်းအောင်တော့ထက်ရောက်တော့လုတာပေါ့ဒါပေမဲ့အဲ့လိုဝင်ပြိုင်တော့မယ်ဆိုတဲ့ချိန်မှာတော့နည်းနည်းလေးတော့ပို့ပြီးတော့ drive လုပ်ရတော့အဲ့တော့ပြမအောင်ဆုံးအဲလူလူတွေကိုလူလူမပါပဲကျွန်တော်ဘာမှမဖြစ်နိုင်ဘူးလူလူတွေကိုစီယုံပါတယ်စီယုံတဲ့အခါမှာကျွန်တော်ကြားပြည်နယ်လေးက20တိုင်ဇန်နဝါရီ15ဆိုရင်ကျင်းပတော့အဲတော့2019ဇန်နဝါရီ15မှာဒီဒုံမွေးဖွဲ့စည်းပြီးနောက် NGO INGO နောက်ဌာနဆိုင်ရာနောက်အစိုးရအနေနဲ့မှပူးပေါင်းပြီးတော့ကျွန်တော်ကြရတဲ့ကျင်းပတဲ့ဒီဆယ်ရက်ပတ်လို့စပြီးတော့မှတန်ရှင်းလုပ်ကြည့်တယ်ထပ်ပြီးတော့ပေါ့နော်အဲ့လိုမျိုးလေးရမ်းနေစလိုက်တဲ့လုပ်ငန်းလေးရမ်းနေစလိုက်တာအဲ့လိုစလိုက်ပြီးတော့မှဒီစီဗန်သားရရေးရလေဒီရပ်ပတ်တိုင်းရပ်ပတ်တိုင်းမှာသူ့နေနေနေတဲ့ဒါမိုက်တူသိသိရစနစ်လေးရှိတယ်ဒါရက်ွက်တွေပေါ့နော်ကိုယ်စားတော့ပွဲတော့မှာဒီအမိုက်တွေမမြင်ရတဲ့အနေထားလေးဖြစ်အောင်လို့ပေါ့
ဆရာတို့ကခုဟိုပါပေါ့နော်ဒီ live ပေါ်မှာဆိုလို့ရှိရင်အားလုံးဌာနပေါင်းစုံပေါင်းမှာဒီဟာလေးကဟိုအောင်မြင်မှာဆိုတော့ဆရာခုနကပြောတဲ့ရှင်ပင်ကနေပြီးတော့ဟိုပေါ့နော်အမိုက်တွေသိနေနောက်တော့ဆရာဟိုတခြားဘာတွေလုပ်ရပါသေးလဲ
အဲ့တော့ဘာတွေလုပ်ရပါလဲလို့ဆိုတော့ဒီစီဗင်တစ်ခုနဲ့လည်းမပြီးသေးဘူးပေါ့နော်တခြားကျွန်တော်တို့ဒီသတ်မှတ်ချက်တွေလည်းအများကြီးရှိပါတယ်မြို့ရဲ့ဒီကုန်ငါးနဲ့ညွှန်ကြီးတဲ့ awareness တွေပေးသလားကုန်ငါးနဲ့ညွှန်ကြီးတဲ့ center တွေရှိသလားအစရှိတယ်ပေါ့နော်ကျန်းမာရေးနဲ့ပတ်သက်လို့ရှိရင်ကျန်းမာရေးဆောင်ရှားမှုအခြေအနေအဲ့ဒီလိုတခြားဒီဆန်နှုံးတွေလည်းအများကြီးရှိပါတယ်အဲကျွန်တော်တို့ကဗမာပြည်မှာပြင်ကြတာတော့55မြို့၃ဘုတ်56မြို့ရှိပါလေ။ဘိုက်ကောရဲ့တောင်ကြီးရဲ့တဝဲရဲ့ပေါ့။အဲဒီမှာတော့လိုက်တော့ထူးထူးခြားခြားပေါ့နော်။အဲတော့ကျွန်တော်နည်းနည်းလေးဆက်ဆက်ပြီးတော့တင်ပြချင်တာတော့ခရတိုင်းရင်းသားမြို့ຫນွယ်၉မြို့ရှိတယ်။အဲတော့အဲ၉မြို့ထဲမှာမှတစ်ဖက်နိုင်ငံကိုရောက်နေတဲ့ဒီကျန်းလူမျိုးတွေပေါ့နော
်
ကျွန်တော်တို့ကြားပြနေမှာ9မြို့နယ်ရှိတဲ့ထဲကဒီပန်ပက်ဆိုတာဒမော့ဆုံမြို့နယ်ပေါ့ဒမော့ဆုံမြို့နယ်ကပန်ပက်အဲဒမော့ဆုံမြို့နယ်ကပန်ပက်ကိုသွားရင်ဒီတခြားနိုင်ငံမှာတခြားတစ်ဖက်နိုင်ငံမှာဒီကြစားခံနေရတဲ့သူတွေရဲ့မူရင်းနေရာကျွန်တော်တို့ကြားပြနေတဲ့ဒမော့ဆုံမြို့နယ်ကသာဆိုတော့လေသိသိချင်တာပေါ့နော်ဒီကျန်းတိုင်းရင်းသားတွေကဘူရင်းထာနေတိုင်းရင်းသားတွေကျွန်တော်တို့ခရီးပြည်နေရပါဆိုတော့ထောက်လို့ပြောပြချက်ပြောပြချက်တော့ဒီလာတဲ့လူတော့ပဲသိုံနေပုံပေါ့နော်ခရီးပြည်နေရဲ့လိုက်ကောရဲ့ဒီခရီးတိုင်းရင်းသားကိုမျိုးရဲ့အဲ့အရာတွေပါသိသိချင်တဲ့အခါကျတော့ဒါကြောင့်လေအဆင်ရှင်ဆုံးမျိုးဖြစ်လို့တခြားနိုင်ငံသားတွေလာရင်ပို့ပြီးတော့ကြည်ကြဲပြဲပြဲပြီးသွားစေချင်လို့လည်းအဲ့လိုကြိုးစားခဲ့တာဖြစ်ပါတယ်။ဟုတ်ကဲ့ပါ။ဟုတ
်ကဲ့။
နောက်တစ်ချက်ကတဆက်ဆက်သေးပဲ။ကျွန်တော်နောက်လူမျိုးတစ်မျိုးဖြစ်တဲ့ခရီးပေါ့နော်။ခရီးဆိုလို့ရှင်လည်းပဲခရီးကဲ့သို့ပဲခရီးကိုခရီးဒီဓလေထုံးတန်းနဲ့ရင်ကျိမှုပြည်ပြည်ဝဝသိကြလို့ရှင်လည်းဟုတ်တော်မကြီးသွားရင်ရပါလားဆိုတော့လေဒီတန်ရှင်ဆုံးမျိုးနဲ့အတူဆက်ဆက်ပြီးတော့နောက်ပိုင်းပို့တည်ပြီးတော့ဖြီးသွားတယ်ကိုဖိတ်ခေါ်ချင်တာပေါ့ဗျာ
။ဟော
အဲ့ဒီလိုပဲတခါ သူများကတော့နည်းနည်းပို့ပြီးပြောလားမပြောလားတော့မသိဘူးเนาะအဲနယူးဇီလန်ရောက်သွားတယ်လို့လေးပဲလို့ပြောစမှတ်ပြုတယ်ကျွန်တော်တို့ thank you တောင်းပါဗျာအဲ့ဒါကတော့ကျွန်တော်တို့ဘုရားတိုင်းရင်းသားတွေကဘုရားတိုင်းရင်းသားကုမျိုးတွေကဒီသေယောလူမျိုးတွေဒလီထုံတန်းနဲ့တွေနေမှုထိုင်မှုရင်ကျေးမှုတွေကိုသိချင်တယ်အဲ့ဒီလိုလေးတွေပေါ့နော်အဲ့ဒါလေးကိုဖော်ထုတ်ပြသတဲ့နေရာမှာမူရင်းလိုက်ကိုလည်းသိဖို့လိုတယ်ဝင်လိုက်တော့တီးဖို့ဘလူနီးနဲ့တီးအောင်လုပ်လဲဆိုတော့လေဒါတော့ဒီခက်ကတော့ internet ခက်ဆိုတော့တီးပြီမဲ့လေအခုလိုမျိုးဒီခြေတော်အားရှာမှာဒီလိုအောင်မြင်အောင်လုပ်ဒီကျန်လေလုပ်ပြပြီးတော့ပို့ပြီးတော့ဆက်ဆောင်မှုရပို့ရမယ်လို့လည်းယူဆတယ်နောက်တစ်ခုကလည်းဒီလိုဆက်ဆောင်မှုရဖို့တက်တာလေဒီကျွန်တော်တိုင်းသားပြည်သူတွေအားလုံးဒီညံ့ညံ့နဲ့မပါလို့မရဘူးပေါ့နော
်ဟုတ်ကဲ့ပါ
အဲ့ဒါကြောင့်ဟု
တ်ကဲ့ဆရာအခုလိုမျိုးအရှင်အပန်းရှင်းဆုံးစုရအောင်လို့ပေါ့နော်အဲ့တို့သတ်မှတ်ထားတဲ့အချက်ကလည်းချက်ရှိပါလေဆရာ
ကျွန်တော်မှတ်မိတလောက်ပြောရမယ်ဆိုတော့အချက်20မကဟုတ်ကဲ့ပါအလဲဆုံးပေါ့နော်ဒီတစ်ခေါက်စုချင်းမြင်လာတော့ဟိုပြောရရတည်တဲ့တိုင်းပါပဲသူနိုင်ကချင်းမြင်လာပါဒီတစ်ခေါက်ဟုတ
်ကဲ့ဆရာအခုလိုမျိုးပေါ့နော်ဒီအတန်ရှင်းဆုံးမျိုးဟိုအတက်ဆုပေးဖို့ထင်ပါခီးသွားနိုင်ငံသားခီးသွားရဲ့နေပြောဆရာမျိုးလေးတစ်မျိုးဆိုပြီးတော့သူတို့သတ်မှတ်တာတွေ့ရပါတယ်ဆရာအဲ့တော့နေပြောဆရာဖြစ်အောင်ဆရာတို့ဘာတွေလုပ်နေပါလဲဆရာ
လုပ်ခဲ့တဲ့အနည်း20ဝန်းကျင်လောက်ကတော့ခရီးပြည်နယ်မှာဟိုတယ်က6လုံးတော့မပြည့်ပါဘူးကိုယ်ဆိုရင်ကျွန်တော်လုံးတော့ဆိုတော့ဒီဖြစ်လာတယ်เนาะဒီကြီးသွားတယ်ဒါပြေဖို့ခုပေါ့နော်တခါတိုင်းရလေတဲ့တဘာပုံဝင်ချင်းမဖြစ်စီစီလေနဲ့ဒီနိုင်ငံတကာလာတဲ့ခါကျဒီရင်းသေးမှုတွေဘာဘာရှိနေလဲစိတ်အတိုင်းရှိနေနေလဲကျွန်တော်ကလက်ကိုတိုင်းရထားပေါ့နော်ပြောမစမ်းတော့ garden လေးလို့လည်းပြောလို့ရတယ်အဲ့လိုလေးပေါ့နော်တိတ်ပြီးတော့မပြုတ်ပြန်ထားသေးတဲ့ကြီးနေပေါ့အဲ့တော့ဒီကြားထဲမှာဒီခီးပွားလုပ်ငန်းကိုကျွန်တော်တကယ်တမ်းလုပ်တာကျွန်တော်ဒီ energy ဆိုတာတက်လာမှတကယ်ကိုမိမိရရဆောင်ရတာအဲ့ဒီရင်မှာတော့နှစ်နှစ်လောက်ကဘယ်သူကစလုပ်ပြီးနေလဲဆိုတော့ခီးပွားလုပ်ငန်းအတွက်ကိုဒီတော့အကျိုးကိုမျှော်ကိုးပြီးတော့ International Trade Center ပေါ့နော်ဒီ ITC ကသူကဒီမှာလာပြီးတော့အခြေပြုပေးတာပေါ့နော်ဖျားပြည်နယ်မှာလုပ်ရင်ဖြစ်နိုင်တယ်ပေါ့နော်လူလူအခြေပြုခီးသွားလုပ်ငန်းလေးလုပ်ရင်ဖြစ်နိုင်စွမ်းရည်ရှိတယ်ဆိုပြီးတော့ဒီကျွန်တော်ကန်ခွန်ဆင်းနဲ့အနိကဆောင်ကဒီတဏီလာလဲဆိုရဲအဲ့ဖျားရောပေါ့အဲ့ဒီမှာသူတို့ကစပြီးတော့လေဒီ awareness ပေါ့နော်ဒီပညာပေးစီယုံစခဲ့တာပေါ့နော်အဲ့ဒါလေးကိုကျွန်တော်တို့သူကတက်လာတဲ့ခါကျတော့လေဒီခီးသွားလုပ်ငန်းတိုးတက်အောင်ကျန်ချမ်းဆောင်ရင်းနဲ့ပို့ပြီးတော့လူတည်များအောင်ဆိုပြီးတော့ဒီပါပါတယ်နောက်တစ်ခုကလည်းတကယ်လည်းတန်ရှင်းချက်လာလည်းပါပါတယ်တန်ရှင်းရင်းနဲ့ကျမ်းမာရေးကလည်းဒါတရက်အချိုးကျနေတော့လေဒါကြောင့်တကယ်လည်းကိုကြည့်နေကိုမြုပ်တိုင်းရှင်းဆုံးဖြစ်စေချင်လို့ဆောင်ရွက်ခဲ့တာလည်းပါဟုတ်ကဲ့
ဆရာဆက်ခုဒီဆူရဖို့အတွက်ဆိုလို့ရှိရင်เนาะဟိုတယ်ခီးသွားလုပ်ငန်းတစ်ခုလည်းလုပ်နေဖို့ဘူးနောက်စီရင်တာယာနဲ့ဒီဟိုကလူလူပါဝင်တာလည်းမဟုတ်ဘူးကျန်းမာရေးလည်းအရေးကြီးတယ
်ပါပါဟုတ်ကဲ
့ဆရာအဲ့ဒါမျိုးပေါ့နော်ဟန်ချက်နေနေဆောင်ရွက်နေကိုကျန်းမာရေးဘက်ကရောဘာတွေပံ့ပိုးပေးပါလဲဆရာ
ကျန်းမာရေးကလည်းဘာတွေပံ့ပိုးလဲဆိုရင်သူတို့ကလည်းဒီကျမ်းမာရေးသိပညာဟောပြောပွဲတွေဟောနော်အဲ့ဒါလည်းပတ်သက်ပြီးတော့အများကြီးဆောင်ရွက်ပေးတာပေါ့အထူးသဖြင့်ဒီကျောင်းတွေမှာဒီပညာပေးအလုပ်တွေလုပ်တယ်နောက်ဆုံးဒီမူကြိုကျောင်းတွေအားစလုံးဝင်တဲ့ဒီမြေကလေးတွေကျောင်းတွေအစုံအကုန်ပေါ့နော်ဒီကျမ်းမာရေးနဲ့ပတ်သက်ပြီးတော့တကူရေးကျမ်းမာမှာဒီအားလုံးအတွက်အဆင်ပြေမဲ့အနေထားရှိတဲ့ပြည်သူဒီကလေးတွေက ကျမရေးတဲ့ကိုပို့ပြီးတော့ဒီဒီဇိုင်းဆောင်ရွက်ပေးရပေါ့အဲ့လိုဆောင်ရွက်ပေးရင်းနဲ့ပဲကျဲသူတို့ကလည်းသူတို့မိခင်တွေရှိကြတယ်မိခင်တွေလည်းကျမအောင်ကျမဖို့ဆိုတော့ဒီမျိုးကတန်ရှင်းမှရမှာဒီသူတယောက်တည်းနဲ့လည်းတန်ရှင်းလို့မရဘူးအားလုံးကလည်းတကယ်တန်ရှင်းမှစားတော့နေချင်ရစားတန်ရှင်းမှဆိုတော့အဲ့လိုတစ်စိတ်ပြီးတစ်စိတ်ကျမအေးရတယ်ဒုက္ခနာလေးနဲ့သူဆောင်ရွက်ပေးတယ်နောက်ပင်ဆက်တွေဝင်စသည်ဖြစ်ပေါ်ကအဲဒီသူ့ຢာတိနဲ့သူ့ຢာတိချိန်လိုက်ຢာတိချိန်လိုက်တာကျမရေးနဲ့ပတ်သက်ပြီးတော့ဒီကျွန်တော်ကူပေါင်းဆောင်ရွက်ပေးတာပေါ့နောက်တစ်ခုကဒီတီးအနေနဲ့လှုပ်ရှားတာပါပဲဒီမှန်နေပြောရတယ်ပေါ့နော်ကျွန်တော်လူသူအဖွဲ့အစည်းတွေအကုန်လုံးစုပေါင်းပြီးတော့ချောင်းလေးမှာဆက်ရှိလုပ်တယ်ဒီရန်တစ်ယောက်ရပ်ွက်အလိုက်ဆက်ရှိလုပ်တယ်နောက်တစ်ခုကအဲ့လိုတန်ရှင်းလုပ်ရုံနဲ့မပြီးပဲနဲ့အပိုက်ကိုတောင်းတဲ့ကိုစွန့်ပြစ်တဲ့အခြေအနေမျိုးရောက်အောင်ကျွန်တော်စီရင်ရတာပဲ။ဘုနောက်ပိုင်းတော့တောင်းတဲ့ကိုအပိုက်ပြစ်တာထက်ဆိုင်အပိုက်ကိုကိုယ့်အကူဘလို့ကိုယ့်အိမ်မှာကိုယ်ဘလို့ထိမ့်သိမ့်လဲဆိုတဲ့စနစ်ထိကျွန်တော်ပြန်ပြီးစဉ်းစားတာပေါ့နော်။အပြင်မှာလိုက်ကောက်နေလို့တော့ကျွန်တော်တတ်တလုံးကောက်လို့ပြီးမှာမဟုတ်ဘူးပေါ့နော်။အဲ့တော့အပိုက်ကိုစနစ်ပြစွန့်ပြစ်နိုင်အောင်အဲ့လိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့ဒီဟိုတယ်ကြီးတို့စေတင်တရားရေးတို့ကျန်းမာရေးဌာနတို့နောက်ဒီဝိနလူမျိုးအဖွဲ့အစည်းတွေအားလုံးအဲ့ဒါတော့တကယ်လဲဆောင်ရွက်နေပါတယ
်ဒီလူမျိုးအာဆီယံမှာဒီအသက်ရှင်ဆုံးစုရတာနဲ့ဆက်နွယ်ပြီးတော့ဒီမြန်မာနိုင်ငံထဲမှာရှိတဲ့ဒီတိုင်းရင်းသားပေါ့နော်အမျိုးလွယ်စုကိုကဘာတိအောင်လုပ်တဲ့အစိတ်ပိုင်းနဲ့တစ်ခုလည်းပါပါတယ်ဆိုတော့အရင်ဟိုဝမ်းသာစရာပါဆရာ
ဟုတ်ကဲ့
ကျေးဇူးလေးအများကြီးတင်ပါတယ
်မင်္ဂလာပါဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အေအေကိုအကြက်ဖက်အုပ်စုဖြစ်တတ်မှတ်ကြီးညာတင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီကနေ့မလ23ရက်နေ့ကအစိုးရဟာအေအေရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုမတရားအသိအဖြစ်ကြီးညာလိုက်တယ်လို့တပြိုင်တည်းအကျန်းဖဲအုပ်စုအဖြစ်လဲကြီးညာလိုက်ပါတယ်အရင်ချိန်တွေတော့တပ်မတော်ဘက်ကနေအေအပါဝင်ကိုကန့်နဲ့တောင်းပလောင်တပ်ဖွဲ့တွေကိုအကျန်းဖဲတောင်းကျမ်းသူတွေအဖြစ်ခေါ်ဝေါ်သတ်မှတ်ခဲ့ပေမဲ့အစိုးရဘက်ကတော့အဲ့လိုတုံ့နှုံးတာသတ်မှတ်တာမျိုးမလုပ်ခဲ့ပါဘူးအကြောင်းကတော့လက်ရှိအကောင့်ထဲပေါ်နေတဲ့ညီညာရေးလုပ်ငန်းစဉ်ကိုထိခိုက်မှာစိုးရိမ်လို့ဖြစ်နိုင်ပါတယ်အခုဆိုရင်ရခိုင်ပြည်နယ်မှာတပ်မတော်နဲ့အေတပ်ဖွဲ့တိုက်ပွဲတွေပြင်းထန်နေခြင်းလည်းဖြစ်တာမို့အစိုးရရဲ့ဒီကြီးညာချက်ကြောင့်တိုက်ပွဲအခြေအနေတွေပိုဆိုးရွားသွားစေမလားငင်းငယ်ရေးလုပ်ငန်းစဉ်တွေမှာတွားပြီးအနှောက်အယှက်ဖြစ်စေမလားစိုးရိမ်နေသူတွေကလည်းစိုးရိမ်နေကြပါပြီအစိုးရအနေနဲ့အေလက်နက်ကိုင်တပ်ဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ဖို့သင့်ပါရဲ့လားနောက်ဆက်တွဲဘလို့အကျိုးဆက်တွေဆက်ပြီးဖြစ်ပေါ်လာနိုင်မလဲဆိုတာလေ့လာတင်ပြသွားပါမယ
်အရင်ခေတ်အဆက်ဆက်ကအစိုးရကိုလက်နက်ကိုင်တိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုမတရားအသိအဖြစ်ကြီးညာတာမျိုးပဲရှိခဲ့ပါတယ်အဲ့ဒီလိုအဖွဲ့ထဲမှာပါဝင်သူတွေအားပေးကူညီသူတွေကိုမတရားအသိများအဥပဒေနဲ့အရေးယူတာမျိုးလုပ်ခဲ့ကြပါတယ်။နောက်ပိုင်းအစိုးရအနေနဲ့အဲ့ဒီအဖွဲ့တွေနဲ့အပြစ်ခံရက်စဲရေးတွေလုပ်လာနိုင်တဲ့အခါမတရားအသိအဖြစ်သတ်မှတ်ထားတာကနေပယ်ဖျက်ပေးတာမျိုးလုပ်ခဲ့ပါတယ်။အခုအေအေအဖွဲ့ကတော့မတရားအသိအဖြစ်နဲ့ရောအကြမ်းဖက်အုပ်စုအဖြစ်ပါကြေညာခဲ့ပါတယ်။မတရားအသိနဲ့အကြမ်းဖက်အုပ်စုဆိုတာအတိတ်ပဲအများကြီးကွာခြားပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးဗဟုအဖွဲ့ဥက္ကဋ္ဌရဲ့အကြေညာချက်မှာတော့အေအေအဖွဲ့ဟာရဲတပ်ဖွဲ့နဲ့လုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ရုံတင်မကအပြစ်မဲ့အရက်သားပြည်သူတွေကိုဖမ်းဆီးတာတပ်ဖြတ်တာနှိပ်စက်တာကြီးရွာတွေမှာမိုင်းထောင်တာဖောက်ခွဲတာနိုင်ငံအတွင်းမှတ်ပုံတင်ထားတဲ့ရေရင်လေရင်နဲ့အခြားဆက်တဲ့ရင်တွေပေါ်မှာအကြမ်းဖက်မှုတွေကျူးလွန်နေတဲ့အပြင်နိုင်ငံတော်အတွင်းအခြေပြုပြီးနိုင်ငံတော်ကိုအကြမ်းဖက်မှုကျူးလွန်လျက်ရှိတာကြောင့်အကြမ်းဖက်အုပ်စုအဖြစ်ကြီးညာရတာလို့ဆိုပါရယ်ဒီလိုတက်မှတ်ကြီးညာချက်ကြောင့်ပထမဦးဆုံးအကျိုးတက်ရောက်မှာကတော့အေအေအဖွဲ့နဲ့ဆက်ဆက်ပတ်သက်တဲ့ဆိုပြီးဖမ်းဆီးတရားစွဲဆိုခံထားရသူတွေအပေါ်မှာပဲဖြစ်ပါရယ်အဲ့ဒီလူတွေကိုဖမ်းဆီးပြီးစဉ်အခါကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအရတရားစွဲဆိုခဲ့တာမှန်ပေမဲ့အဲ့ဒီအချိန်က
အေးအေးအဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ကျင်းညာထားတာမရှိသေးပါဘူးအခုဆိုရင်အာဏာပိုင်တွေဟာအေးအေးအဖွဲ့နဲ့ဆက်ဆက်ပတ်သက်တယ်လို့တန်တရားရှိသူအားလုံးရဲ့ဘဏ်အကောင့်တွေအပါအဝင်ပိုင်ဆိုင်မှုအားလုံးကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအရတင်းစီဖြတ်သိမ်းနိုင်တော့မှာပါပြီးခဲ့တဲ့ဖြစ်စဉ်တွေတုန်းကတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းတမတော်ဟာအေးအဖွဲ့ဝင်တွေ lo tin ne a mu dai lu lu law ma su swe khan ya du ri go tia yong ga a pye mi shi lo so bi pyan lut pe ke ba de a chang ga ro tin la de tat di a thaut tha bi ma khain lo na e a phwe go le a chan phe au su a phye jin ya tha da ma shi te lo phit ba de a ku kaisa ma ro a su ya ha e a phwe go thauk khan ni du ri ku nyi a pe ni du ri ba win ni du ri a long go u bi de chang ya pyin pyin than than a pye pe nai mo yi ywe bi a ku lo a chan phe au su a phye tat mat lai bu ya ba de Uma Api, a Yinkala Runga, E appointed Satu, Api Kuni Dugo, Matiate, Eubri never a year you can't be met. A good in Yaja Toby not by Maro, a Jampemu Dapi Ubrine, a year you can't my Pitalo, by saying the Narigule, they see Pitain Mamu Pibare.
To get off a poet Kugo, a Jampe also appeared that Madame Sui, any a poet see Bata Boba Layadale, he meant a carpale, Barry look I saw ye needle. Sarariku atecha lela sanchi pu luare. E lenekai pueha tusheka paupwa kere. A chado lenekai daina apweri ni tu. Lumyo yego chikambi bobao lare apwe si tkube tibare. Eri apwe sigu yakai daina nyasu jiremka. Yakai nangae the mari. Ubri pu yego saunye ni jare. Luto a metrigaba. Taukan ni jara. Tintin shasha duina mare. Through yue jagale. Confederation sene suze ono. Go by Ocho Quinet, go by Pia Tanguin, Downsu, Taipu, Winnie Rabe, Diniama, a Tato Diana Lenakai Nune, Amyati, Chana Ramu, Mashibau, Gayin, Kachine, Shandri, Lenakai, Bongamu, Sobai, Galarima, Loa, Quetra, Yi, Downsu, Taragari Down, Shigeraba, Lenakai, Bongamu, the Bot, the Bawa, Aya, Asoya Sitaku, Taikaita, Pin, Taman Pidu Luru, a boy, Yazwimu, Julunari, a Yapa Sayarigu, Pimet, Tarari, Bobau Gong, Bobau Namari, Dilo Piolai Chiapi, Nangae the Mari, Ludo Madri, a Yatari, a Yapet Sayarigu, E. Apuega, Dimetta, Daikaida, Luque Ye Chupauda, Si Yazwimu, Julo Narigu, Manganesubi, Taukan Dam Yurok, Mahobau, Lenagai Dapuri, Mayuli Shide, Juno Li Shide, the Bot the Bawari, P. Nalebu Pibare, Dilo Loya Muri, Nima Demero Bawi, a Chado Dina Lenagai Nile, Julo Gebu Jara Jibawe. ကျင်းရဲ့ရှမ်းလက်နက်ကိုင်တွေဆိုရင်နိုင်ငံသားတော်တွေကိုပြန်ပေးဆွဲတဲ့အထိလောက်ကန်ခဲ့ကြဘူးပါတယ်။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်တိုင်းနာလက်နက်ကိုင်တွေရဲ့ပုံကန်မှုကိုဖြေရှင်းရမှာနိုင်ငံရေးနည်းလမ်းအရဖြေရှင်းမှာပဲအောင်မြင်မယ်လို့အားလုံးကလက်ခံထားကြပြီးသားပါ။ဒီလိုအခြေအနေမျိုးမှာတိုင်းနာလက်နက်ကိုင်ဖွဲ့တစ်ဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ကျင်ညာလိုက်ခြင
ဒီအဖွဲ့ကိုအကျံဖဲအုပ်စုဖြစ်ညင်ညာလိုက်ခြင်းဟာညင်ညာရဲ့အတွက်နိုင်ငံနဲ့တိုင်းသားပြည်သူတွေအတွက်အကျိုးဖြစ်ထွန်းစေမှာမဟုတ်တလို့အမုန်တရားနဲ့စစ်မိတောက်ကိုပဲပိုကြီးမားလာစေနိုင်တယ်ဖြစ်ကြပါ။
ဖြစ်ပါပြီတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့မက်ဆေ့ချာက စာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နောက်ပိုင်းမှာမြန်မာတခြင်းလေးတစ်ပုဒ်နဲ့လည်းဖြောက်ပြေးပေးဦးမှာပါအခုတော့အရင် VOE အစီအစဉ်တွေကိုနားဆင်ပြီးတော့ VOE Facebook ထုတ်လွှင့်ချက်တွေရဲ့အောက်မှာလာပြီးတော့ရေးကြတဲ့မှတ်ချက်တွေလေးတွေကိုပြောပြပေးကြပါရနော်ဦးနေမင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်က ကဘာကပေးတဲ့နေကိုပုံမှန်ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးပါ VOE ရဲ့ခတ်တူရေးလာပါတယ်။ဆိုင်းကိုဆိုတဲ့တော်ရရှင်ကတော့ VOE ကျွန်တော်တရက်ကို9000လောက်ရနေတာအခုဆိုရင်တော့3000လောက်တောင်မရတော့ပါဘူးတဲ့။အလို့ခိုင်တွေတော်တော်ဒုက္ခရောက်ကုန်တာပါဆိုပြီးတော့အခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပေးဆိုးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအလို့တွေပိတ်လူတွေလည်းအလို့မလာရလို့ဝင်ငွေတွေမရတော့ပဲဒုက္ခတွေရောက်နေပါတယ်ဆိုတဲ့ဒီတော်ရရှင်ရေးလာတာပါ။ချစ်ကောင်းဆိုတဲ့တော်ရရှင်ကတော့ဝူဟန်ကစတဲ့ကိုရိုနာဗိုင်းရပ်စ်ကိုတရုတ်အစိုးရကမျိုးနယ်တစ်ခုလုံးပိတ်ပြီးတော့ပိတ်ထားခံခဲ့ရတဲ့လူတွေကိုစောင့်ဝင်နေရေးကျန်းမာရေးဘလို့စီစဉ်ဆောင်ရွက်ပေးခဲ့လဲဆိုတာမြန်မာအစိုးရကလည်းနင်းနာယူသင့်ပါတယ်ဆိုရရေးလာပါတယ်ရှင်။ဒါကတော့ကမ္ဘာနိုင်ငံတွေမှာအခုလောလောဆယ်လှင်းလင်းမြန်းမြန်းကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးနဲ့ပတ်သက်ပြီးတော့နိုင်ငံတွေအားလုံးမှာဒုက္ခရောက်နေကြတာအခုမြန်မာနိုင်ငံကိုလည်းဒီကရေဂျပန်တွေဒီမဲ့ကိုရိုနာဗိုင်းရပ်စ်ပိုးစားပြီးတော့ရောက်ရှိလာတဲ့အတွက်ကြောင့်မလို့လူတွေလည်းစိုးရိမ်နောက်ပြီးတော့အလုပ်တွေလည်းမလုပ်နိုင်အခုလိုမျိုးအခြေအနေတွေဆက်ပြီးတော့ကြုံတွေ့နေရတာဖြစ်ပါရဲ့ရှင်။ View အစီအစဉ်တွေကိုအမြဲတမ်းနားဆင်လာပါတယ်လို့ရေးလာတဲ့တော်ရရှင်ကတော့သူခက်ကြကြလေးကရေးလာတဲ့စာတစ်ခုအရင်တွေ့ရပြီးတော့မှကျမတို့ View Messenger လေးကနေပြီးတော့ဒီတစ်ခေါက်အစာထည့်ရေးလာတာပါ။သူက View ကိုအဆက်အသွယ်ရလို့ဝမ်းတောင်လိုက်တာရင် view ရနားထောင်လာတာနဲ့ဘလောက်တောင်ကြာမှန်းမသိတော့ပါဘူးကိုရင်ဘောကဆရာတော်ကြီးနားတဲ့ကဝါသနာပိုင်းနေတာအခုအသက်တောင်58နှစ်ရောက်ခဲ့ပါပြီအလွတ်မခံမဲနားဆင်ခဲ့ပါတယ်အင်္ဂလိပ်စာမတက်တော့အဆက်အသွယ်ဘယ်လိုလုပ်ရမှန်းမသိဖြစ်နေခဲ့တာပါဆိုပြီးတော့ဒီတော်ရရှင်ကအခုလိုမျိုးမှန်မှန်ကန်ကန်မြန်မြန်ဆန်ဆန်သတင်းတွေလွှင့်ပေးတဲ့ view ရအဖွဲ့သားတွေအားလုံးမင်္ဂလာပါဆိုပြီးတော့ Facebook ကနေ Facebook Messenger တုံးပြီးတော့စာရေးလာတာပါရှင်ဒီတော်ရရှင်ကအခုဖြစ်ပေါ်နေတဲ့ကပေးဆိုးနဲ့ပတ်သက်ပြီးသတင်းတွေတင်ဆက်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
။မှန်မှန်ကန်ကန်မြင်များဆက်ဆံသတင်းတွေလွှင့်ပြီးတဲ့ VOE အဖွဲ့သားတွေအားလုံးမင်္ဂလာပါဗျာ။အခုဒီဖြစ်ပေါ်နေတဲ့ယောဂနဲ့ပတ်သက်လို့သတင်းတင်ပြတဲ့နေရာမှာကျွန်တော်အနေနဲ့ကတော့ VOE နဲ့ပဲအမှားအမှန်ကိုခွဲခြားပါရယ်။ဟုတ်တယ်လေဘလောက်ပဲသတင်းတင်ပါစီရေဒီယိုကမကြေညာလို့ရှိရင်သတင်းမှန်ဆိုတာလုံးဝမဖြစ်နိုင်ပါဘူး။အထူးသဖြင့် VOE ပေါ့ဗျာ။ဒါကြောင့်လည်း VOE သတင်းကိုလက်လွတ်မခံပါဘူး။စိုက်ပျိုးသမားဆိုတော့ငါချင်းအတန်လွှင့်တာသိပေမဲ့ည9နာရီသတင်းကြားတော့မှနားထောင်နိုင်ပါလေမဟိတနာကျော်ကြီးမြန်မာဆိုတော့ပဲကျော်ဆိုလို့ရှိရင်နှစ်ပြန်ကျော်ကပူကောင်းတာသိမှာပါဗျာအဲ့လိုပဲကျွန်တော်တို့လည်းရင်းနှီးချမ်းတောက်ရင်းနဲ့9နာရီပြီးလို့10နာရီတကြော့ပြန်နားဆင်ပြီးတော့မှအိပ်ဖြစ်ပါလေရေးချင်တာကတော့အများကြီးပါရှင်နေမှာစုလို့ပါတော်ပါပြီဗျာအဖွဲ့သားပြီးအားလုံးစိတ်ချမ်းသာကုချမ်းမှာရှိကြပါစေ
ဟုတ်ကဲ့ပါလောလောဆယ်တော့ကိုရိုနာကပ်ယောဂါဒီရေးပေါ်အခြေအနေကြောင့်ကျမတို့ view ရေးအဖွဲ့သားတွေအားလုံးတယောက်မှယုံမှမရှိဘဲနဲ့အိမ်တွေကနေအတီးတီးအဝေးကနေအလုပ်လုပ်ကြရတာဖြစ်ပါတယ်အဝေးကနေအတန်လွှင့်ကြရတာပါဒါကြောင့်မလို့လောလောဆယ်ကျမတို့6နာရီခွဲကနေ9နာရီညနေအစီအစဉ်ကိုခဏရင်နားထားပါရနော်ဒါကြောင့်မလို့ကျမတို့မနေ့ပိုင်းတစ်ခါညပိုင်းည9နာရီကနေ10နာရီတစ်ခါသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ကျောင်းမြတ်ကြအစီအစဉ်တွေကိုတော့နေ့စဉ်ရက်တိုင်းကျမတို့ထုတ်လွှင့်ပေးနေကြအချိန်တွေမှာမိနစ်30ကထုတ်လွှင့်ပေးနေပါတယ်ရှင်။ဗီဒီယိုကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ Southern Thai ဆိုတဲ့တော်ရရှင်ကတော့ VOE အစီအစဉ်တွေကိုနားထောင်လို့မရလို့ပါဆိုပြီးအခုလိုမေးလာတာပါ
။မင်္ဂလာပါ။ VOE ဝိုင်းတော်သားများအားလုံးကိုစိတ်နှဖျားကျန်းမာချမ်းသာကြပါစေ။ကျွန်တော်ကတော့ VOE သတင်းတွေကိုနေ့တိုင်းနားထောင်ဖြစ်ပါတယ်။ဒီ match က28နှစ်ကြာတော့မှပဲည9နာရီသတင်းဖွင့်လိုက်တာအင်္ဂလိပ်လူကြီးပြောနေတော့ကျွန်တော်တလုံးမှနားမလည်လို့ပါကျွန်တော်ဖုန်းကပဲလိုနေတာလားဒါမှမဟုတ်အတန်လွှင့်တာမှားများနေသလားမဟိသနာချုပ်ကိုမေးပြပါခင်ဗျာ
ဟုတ်ကဲ့ဒီတော်ရရှင်ကဒီ Messenger ပေါ်မှာသူဘယ် application ကနားထောင်လဲဆိုတာလဲဟိုတက်ပုံရိုက်ပြီးတော့ပို့လာပါတယ်ရှင်အဲ့တော့ဒီမှာတွေ့တာ VOE ဆိုတဲ့ကျမတို့အမှတ်သားဟုတ်ပါတယ်ဒါပေမဲ့ VOE English ကျမတို့ရဲ့ဒီ English ဌာနရဲ့ application ကို download လုပ်ထားတာတွေ့ရပါတယ်ရှင်ကျမတို့ VOE မြန်မာဝိုင်း application ကို download လုပ်ယူပြီးတော့နားထောင်ကြည့်ပါလို့ပြောချင်ပါတယ်เนาะဒီတော်ရရှင်လိုပဲနောက်ထပ်တော်ရရှင်တွေးတက်ကလည်း VOE ခင်ဗျားရဲ့ radio season နားထောင်ရတာမြန်မာဘာသာမဟုတ်ဘဲတခြားဘာသာရောက်နေလို့အကျေးဇူးပြုပြီးအကြံပေးဖို့မေတ္တာရက်ခံပါတယ်ထာဝရနားဆင်သူဖြစ်ပါတယ်တဲ့ဒီမှာကိုတွေးတက်ကိုမေးချင်တာကဘယ်ကနေနားထောင်ကြလဲဆိုတာရယ်ဘယ်အချိန်နားထောင်ကြလဲဆိုတာရယ်ပါကျမတို့ဒီမြန်မာနိုင်ငံကိုလွှင့်တဲ့မီတာလိုင်းတို့ဟိုဂျူရုဆလောင်ကကျမတို့အတန်လွှင့်ခြင်းမဟုတ်ပဲတခြားအတန်လွှင့်ခြင်းတွေဆိုရင်တော့တခြားဘာသာကျမတို့အိန္ဒိယချင်းဥမာထိုင်းတို့လောတို့အဲ့လိုမျိုးဘာသာစကားတွေလာတတ်ပါရဲ့ရှင့် ဒါကြောင့်မလို့ဗမာဘာသာမဟုတ်ပဲတခြားဘာသာရောက်နေတယ်ဆိုတာဘယ်မှာနားထောင်တယ်လဲဆိုတာသိကြမှာရေနော်။သိကြတာကတော့ကျမတို့ VOA Facebook ကနေပြီးတော့နားထောင်မယ်ဆိုရင်တော့အဲ့မှာဆိုတော့ဒီမြန်မာစာမျက်နှာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့မြန်မာအစီအစဉ်တွေလာမယ်ဆိုတာသိကြပါရဲ့။အဲခုနကတော့သောရရှင်ကိုစောတန်းထိုက်လဲဒီကိစ္စကိုပဲမေးထားလို့ကိုစောတန်းထိုက်ကိစ္စကတော့ရှင်းပါရဲ့။ဟို VOA English ပိုင်းရဲ့ application ကို download လုပ်ထားတာဖြစ်ပါရင်ကျတော့ကျမတို့ရဲ့ application ကို download လုပ်ချင်နေဆိုရင်ကျမတို့ Facebook မှာလည်းတွားကြည့်လို့ရရယ်နောက်ပြီးတော့ကျမတို့ရဲ့ VOA internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းတွားကြည့်ရင်ဘယ် application ကိုမှမကန်ရင် download လုပ်လို့ရမလဲဆိုတာကျမတို့အသေးစားဖော်ပြထားပါသေး။ကျမတို့ရဲ့ radio အစီအစဉ်တွေမှာရောရုပ်မြင်သံကြားအစီအစဉ်တွေမှာပါဒီ application download လုပ်နေကိုလည်းသိစားပြောပြထားပါသေးရှင်။ကိုစောတထိုက် download လုပ်တဲ့ application ရဲ့ဟိုအမှတ်သားလေးနေရာမှာကျမတို့မြန်မာစာလေးနဲ့ video မြန်မာပိုင်းဆိုတာလေးပါရပါမယ်နော်။လောလောဆယ်ကျမတို့အစီအစဉ်တွေကိုဒီ Facebook စာမျက်နှာကနေပြီးလဲကြည့်ရှုနားဆင်လို့ရတယ်ဆိုတာအသိပေးချင်ပါတယ်ရှင်။စာရေးတဲ့အတွက်အားလုံးကျေးဇူးတင်ပါတယ်။တော်ဆင်မမကတော့ Facebook ပေါ်မှာလာပြီးတော့ရေးသွားတာပါကျမတို့ VOA Facebook မြန်မာစာမျက်နှာပေါ်မှာမင်္ဂလာညချမ်းလေးပါရှင် VOA ကချစ်တော်မောင်နှမတွေအားလုံးအစင်ထာဝရအေးချမ်းပျော်ရွှင်ကြပါစေဆိုပြီးလာပြီးတော့ဆုတောင်းပေးသွားပါတယ် VOA ရဲ့ Facebook စာမျက်နှာပေါ်မှာ VOA သတင်းဌာနနဲ့ပတ်သက်ပြီးတော့မှတ်ချက်ရေးလာတဲ့တော်ဆင်နောက်တစ်ယောက်ကတော့တော်ဆင်မတ်ဦးဖြစ်ပါတယ်ဒီတော်ဆင်က VOA ကြောင့်အသိအမြင်တိုးတက်နေရတာအတွက်ကျေးဇူးပါလို့အခုလိုဆိုလာပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်ရေဒီယိုအစီအစဉ်တွေကိုကျမအသက်ငယ်ငယ်လေးကတည်းကနေ့စဉ်နားထောင်ခဲ့တာပါတရင်တရအောင်ရိုးရိုးနားထောင်တာပါ internet web မှာနားထောင်နေနောက်အချိန်ရသလောက်အခန်းကဏ္ဍအစီအစဉ်ဆွေးနွေးခန်းတွေကိုနက်နက်နဲနဲနားထောင်မိရကအစီအစဉ်အတော်များဟာပညာပေးရများတယ်အထူးသဖြင့်နိုင်ငံပြုပြင်ပြောင်းလဲရေးအတွေးခေါ်အရန်ကောင်းသူတွေရဲ့ဆွေးနွေးခန်းတွေအရာနေ့စဉ်နားထောင်လာတဲ့အခါမှာကျမကိုယ်တိုင်အမြင်ကျလာပါတယ်ခံယူချက်အမှန်အတွေးအမှန်တွေရှိခဲ့ပါတယ်ဦးကျော်စံတာ VOA ကိုပြောင်းရောက်ရှိလာတော့ဆွေးနွေးခန်းတွေအားကောင်းလာပါတယ်လူသစ်တွေဝင်လာတော့လေအစီအစဉ်တွေကပိုးပြီးတော့မြိုင်ဆိုင်လာပါတယ်။ view သတင်းထောက်တွေဟာအင်မတန်ကိုအမြင်ကျယ်လွန်းနေဆိုတာ view သတင်းထောက်တွေရဲ့မိဂွန်းတိုင်းမှာအရေးလက္ခဏာပြတာတွေကိုလည်းသတိပြုမိပါတယ်။ဥပမာဦးတန်းလွင်ချွန်ဦးကျော်စန်းသားကိုကျော်ကျော်သိန်းမအိမ်ချင်းနိုင်တို့သတင်းထောက်မင်းညာနာတွေနားထောင်ချင်းသိနိုင်ပါတယ်။အမှန်တော့ကောင်းမွန်တဲ့စနစ်လူဖွဲ့စည်းဖြစ်ဖို့မီဒီယာတစ်ခုဖြစ်တဲ့ view မြန်မာပိုင်းအစီအစဉ်ဟာဦးဆောင်နေတယ်လို့ကျွန်မယူဆမိပါတယ်။မြန်မာပြည်သူတွေကိုလည်းအပါသေးဆောင်တွန်းပို့ပေးနေတယ်လို့မြင်မိပါတယ်။ဒီနေ့အထိအမြင်တွေတိုးတက်နေတာ VOA မြန်မာဌာနကြောင့်ပါရှင
် VOA စီစဉ်တွေကိုအမြဲတမ်းနားဆင်ကြပါရင်အခုဆိုရင် online ရုပ်မြင်သံကြားတို့ကနေအစီအစဉ်တွေကိုကြည့်ရှုအားပေးနေပါတယ်ဆိုပြီးတော့ဒေါ်ရရှင်မှ VOA ကိုကျေးဇူးတင်ကြောင်းရေးလာတာပါဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးတေချာနားဆင်ကြည့်ရှုအားပေးတဲ့ပရိသတ်ဖြစ်တဲ့အတွက်ကြောင့်လည်းဒီဒေါ်ရရှင်ကို VOA အဖွဲ့သားတွေကပြန်ပြီးကျေးဇူးတင်ပါတယ်နော်နေနိုင်ဆိုတဲ့တော်ရရှင်ကသတင်းမှန်တွေဖတ်ရကြည့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်နောက်ထပ်သတင်းများကိုလည်းမျှော်လင့်ဆောင်စားနေပါတယ်လို့ရေးလာပါတယ်ခင်မကြီးကတော့ VOA ဟာမြန်မာနိုင်ငံအတွက်လိုအပ်ပါတယ်ရှင်းတင်ရှိတဲ့သတင်းဌာနတစ်ခုဖြစ်ပါတယ် VOA အောင်မြင်ပါစေဆိုပြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီမဲ့အတွင်းအားကစားသတင်းကိုအားပေးတဲ့ပရိသတ်လည်းတော်တော်များတာတွေ့ရပါရဲ့နော်ဒီထက်ကတော့ရှင်ခန့်ရောင်စဉ်ကတော့ဒီအစီအစဉ်ကိုအရန်ကြိုက်ပါတယ်ဆိုပြီးဆိုလာတာပါမွေးဆိုတဲ့တော်ရရှင်ကလည်း American 3 ADM သင်ကန်းစာအသုံးနှုန်းတွေကိုနားဆင်ပြီးတော့ကျမတို့လိုအင်္ဂလိပ်စာမကျွမ်းကျင်တဲ့သူတွေအတွက်အလွန်အဆင်ပြေတဲ့အစီအစဉ်ဖြစ်ပါတယ်။ကျေးဇူးလည်းတင်ပါတယ် VOA 102.1 သားတွေကျမ်းမာပါစေလို့လည်းဆုတောင်းပါတယ်။ကျမ်းမာရေးအစီအစဉ်တွေကိုအထူးသဘောကျပါတယ်ဆိုတဲ့တော်ရရှင်ကတော့လက်ကင်ဖုန်းနဲ့ကျမ်းမာရေးအန်နီရဲ့ဆိုပြီးပညာပေးသတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့ဒီလိုဗဟုသုတရရရင်မဲ့ကျမ်းမာရေးတွေလည်းအထောက်အကူဖြစ်တဲ့ဆောင်းပါးတွေကိုကျေးဇူးတင်ကြောင်းရေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အသံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားဒီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ဆုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းချင်းယူဆချက်တွေရင်ဖွင့်လာပြီးရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးဖို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေကပြောစရာရှိရာတွေကိုနားထောင်ပြီးစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုဆက်ပြီးတော့သတင်းရှင်တွေကိုမြန်မာတချင်းလေးတစ်ပုဒ်မြစ်တာဒီလက်ဆောင်ဖြစ်နေအဖြောပြေးပေးကြပါတယ်ရှင်။ဝနတီဆူထားတဲ့အချစ်ဆိုတဲ့တခြင်းလေးကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။မိုင်းယူရဲ့ငါစိတ်တွေဖိမွေးရမယ်ချီမရုပ်ငယ်လေးဖြစ်မဲ့ငါမင်းစေဦးညိုတဲ့မိတ်ကလေးရဲ့ဖွင့်ကြုံမဲ့ကားလုံးတွေတကယ်မဲ့ရှေးရောက်တော့လေဘယ်မလဲငါသက်ပြေးတယ်ဆိုအပ်ပေါ်ရဲ့မိတ်လေးရဲ့ရန်သူတရားစီစဉ်ထုံနိုင်နေအထက်မှရင်မဆိုင်ရှိခဲ့ကဘာကိုမင်းစုံချက်ဖုံးတွင်မဲ့အထက်ဟာဖို့ခက်ခဲတယ်
ဝနတိဆိုထားတဲ့အချစ်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ကြီးရဲ့ဝေဖန်အကြံပေးစာတွေရှင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက permis.voanews.com ဖြစ်ပါလေ VOA ကိုလည်းစာရေးကြပါအောင်เนาะတော့ရှင်နေအားလုံးရှင်းလန်းချမ်းမြေ့ကြပါလို့ရှင
သတိထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကမ္ဘာကပ်ရောဂါကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အီရန်နိုင်ငံကပန်းအလှပညာရှင်တဦးဟာပန်းကျင်ထဲမှာလက်သန့်ဆေးရည်ပိုးသတ်ဆေးတွေထည့်ပြီးရောင်းချပေးနေပါတယ်။နယ်သာလန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပန်းတွေအယောင်ကျသွားပြီးပန်း80ရာခိုင်နှုန်းလောက်ကိုနေ့စဉ်ဖျက်ဆီးနေရပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။ကိုရိုနာကမ္ဘာကပ်ရောဂါရင်ဆိုင်နေရတဲ့အီရန်နိုင်ငံကပန်းဆိုင်တစ်ခုဟာပန်းအလှချင်းတွေထဲမှာလက်သန့်ဆေးရည်တွေပိုးသတ်ဆေးတွေလက်အိတ်တွေနှာခေါင်းဆီးတွေထည့်သွင်းရောင်းချနေပါတယ်။ဗိုက်ဂရမ်မျိုးအခြေဆိုင်ပန်းအလှပညာရှင်အဘီဟတ်မိုဟာမက်ဟာသူ့အမေကလက်သန့်ဆေးရည်တွေပိုးသတ်ဆေးတွေဝယ်ခိုင်းရာကနေအခုလိုအကြံဉာဏ်ရသွားတာပါ။အမေအတွက်လိုအပ်တာတွေပေးမယ်ဆိုတဲ့စိတ်ကူးနဲ့အခုလိုနှင်းစီပန်းချင်းထဲမှာဆေးဘူးတွေကိုထည့်ပေးခဲ့တာပါ။သူဖန်တီးမှုလေးကို Facebook ပေါ်တင်လိုက်ပြီးတဲ့နောက်မိတ်ဆွေတွေကလည်းသဘောကျနှစ်သက်တဲ့အတွက်ဝယ်ယူအားပေးမှုတွေရှိနေပါတယ်။ event နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း120ကျော်ရှိနေပြီးလူစုလူဝေးလှုပ်တာအားလုံးကိုပိတ်ပင်ထားပါတယ်။ဗိုင်းရပ်စ်ကူးစက်မှုအဓိကဖြစ်ခဲ့တဲ့နိုင်ငံ73ခုကလာရောက်လည်ပတ်တာတွေကိုလည်းတားမြစ်ထားပြီးတော့ Iran တရုတ်တောင်ကိုရီးယား Italy Japan Thai Singapore ကူဝိတ်နဲ့ဘာရိန်းနိုင်ငံတွေကပြန်လာတဲ့အီရန်နိုင်ငံသားတွေကိုလည်း14ရက်ကိုဘာသာကိုအိမ်မှာပဲနေဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
။နယ်သာလန်နိုင်ငံမှာနှစ်စဉ်ရွေးဥရာသီရောက်ပြီးဆိုရင်ကျွလစ်တန်းပွဲတော်ကျင်းပနေတာဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဒီနှစ်မှာတော့နိုင်ငံရဲ့အမျိုးသားအထိမ်းအမတ်ပန်းဖြစ်တဲ့ကျွလစ်ပန်းတွေအပါအဝင်တခြားပန်းတွေကိုတန်နဲ့ချီဖျက်ဆီးပစ်နေရပါတယ်။နေ့စဉ်ပန်းတွေတန်းနဲ့ချီဖြည့်ဆည်းပစ်နေရပြီးတနင်္ဂနွေလုံးစိုက်ပျိုးထုတ်လုပ်မှုရဲ့80ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ရှိမယ်လို့
ဟော်လန်တော်ဝင်ပန်းဆိုင်ပြိုးသူများအသင်းကပြောပါရယ်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဥရောပတိုက်တစ်ခုလုံးမှာပန်းဝင်မဲ့သူမရှိတော့တာကြောင့်အခုလိုဖျက်ဆီးပစ်နေရတာပါပန်းတွေကိုလေလံပစ်တဲ့နေရာတွေမှာပဲဖျက်ဆီးနေတာဖြစ်ပြီးလေလံပွဲလုပ်ခဲ့တဲ့နှစ်တရာကျော်အထွေမှာအခုလိုဖျက်ဆီးရတာပထမဦးဆုံးပဲလို့ဟော်လန်တော်ဝင်ပန်းဆိုင်ပြိုးသူများအသင်းပြောခွင့်ရကပြောပါရယ်ပန်းဆိုင်ပြိုးသူတွေကိုအစိုးရကအကူအညီပေးလိမ့်မယ်လို့မျှော်လင့်နေပြီးတော့အစိုးရအကူအညီဒါမရရင်တော့အားလုံးဒီပါဒေဝါလီလူမွေးစင်းခံရလိမ့်မယ်ဆိုပြီးတော့လည်းပြောဆိုနေကြပါရဲ့ရှင
်ရုရှားနိုင်ငံမော်စကိုမြို့မှာတော့အရက်ပါတစ်ခုကကိုရိုနာဗိုင်းရပ်စ်ကြောင့်စိတ်ဖိစီးတာတွေဖြေပြောင်းနိုင်ဖို့အတွက်ကောက်တေးတစ်မျိုးတီထွင်ရောင်းချနေပါတယ်အယောင်တောက်တောက်နဲ့ဒီကောက်တေးကိုလည်းကိုရိုနာဗိုင်းရပ်စ်ကိုအစွဲပြုပြီးကိုရိုနာဗိုင်းရပ်စ်လို့နာမည်ပေးထားပါတယ်မော်စကိုမြို့ကရက်ဗက်ကအရက်ပါမှာရနိုင်တဲ့ဒီကောက်တေးကိုဖန်ကွက်ထဲထည့်ထားတဲ့ဆေးထိုးအပ်နှစ်ချောင်းနဲ့ဖန်တီးထားတာပါဆေးထိုးအပ်တစ်ချောင်းကအစိမ်းရောင်ဖြစ်ပြီးဗိုင်းရပ်စ်ပိုးကိုကိုစားပြုပါတယ်နောက်တစ်ချောင်းကတော့ဖြည့်သေးအနီရောင်ဖြစ်ပါတယ်ဒီကောက်တေးအရက်ထဲမှာဘာရီပါတယ်လဲဆိုတာကိုတော့ဘားဆိုင်မန်နေဂျာကဖြေကြားဖို့ညင်းဆိုပြီးတော့ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာတာကိုကြောက်ရွံ့ထိတ်လန့်မှုပြေလျော့စေဖို့ဖြစ်တယ်လို့ပြောပါတယ်ရုရှားနိုင်ငံမှာအခုချိန်အထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအတိအပြုနိုင်သူ200နီးပါးရှိနေပြီးတော့သေဆုံးသူတယောက်ရှိပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ရာတရုတ်နိုင်ငံဝူဟန်မြို့မှာတော့လာပေါင်းများစွာမြို့အဝင်ထွက်တွေပိတ်ထားခဲ့ပြီးတဲ့နောက်အခုခါမှာတော့ဖြည်းဖြည်းချင်းပြန်ဖွင့်ပေးလာနေပြီးယထာတွေလည်းပြန်ပြေးဆွဲနေပြီဖြစ်ပါတယ်။ဒါပြင်အာဏာပိုင်တွေကကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုအမြင့်ဆုံးကနေအလယ်လက်ဆင့်ကိုချပေးလိုက်ပါတယ်။တစ်ချိန်တည်းမှာပဲ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ကမ္ဘာတော်မှာသေဆုံးသူဦးရေဟာဇနီးနေ့ကအထိ3000ကျော်ရှိသွားပြီဖြစ်ပြီးအခုဆိုရင်ကမ္ဘာတော်မှာရောဂါကူးစက်ခံရသူစုစုပေါင်း6,600ကျော်ရှိလာပြီဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုမှာလည်းရောဂါကူးစက်ခံသူ13,000ကျော်ရှိလာတာကြောင့်ကမ္ဘာမှာရောဂါကူးစက်ခံရဆုံးနိုင်ငံဖြစ်လာပါတယ်။ဥရောပတိုင်းမှာတော့အီတလီနဲ့စပိန်နိုင်ငံတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးအဝါဆုံးဖြစ်တဲ့နိုင်ငံတွေဖြစ်ပါတယ်။အီတလီမှာတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ1000ကျော်ရှိပြီးကူးစက်ခံရသူ9000ကျော်ရှိတယ်လို့ဝန်ကြီးချုပ်ဂျီဆာဘီကွန်တီကကြေညာပါတယ်။ချိန်ထဲမှာပဲဗိုင်းရပ်စ်ကူးစက်ခံရသူတွေကပြန်ကောင်းလာတဲ့သူ1400ကျော်ရှိတာကြောင့်ရောဂါကူးစက်မှုဖြစ်ပွားခြင်းကဆလို့တရက်ထဲမှာအများဆုံးရောဂါပျောက်ခင်းတာဖြစ်ပါတယ်။စပိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအမြင့်ဆုံးအထိရောက်လာကနေဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံရသူတွေဆေးရုံကိုဇက်တိုက်ရောက်လာနေတာကြောင့်လဲဆေးရုံတွေအနေနဲ့ကုသပေးနိုင်တဲ့အခြေအနေထက်ကျော်လွန်နေပြီဖြစ်တယ်လို့စပိန်ကျန်းမာရေးအာဏာပိုင်တွေကပြောလိုက်ပါတယ်။ဒါပြင်ကမ္ဘာတော်မှာရှိတဲ့ကုလသမဂ္ဂဝန်ထမ်း86ယောက်ဟာ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံထားရတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကိုလာရောက်မဲ့နိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးတာယာယီအဆိုင်ထားမယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမတ်လ28ရက်နေ့နေသွင်းနဲ့ကြေညာလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်ပွားမှုကိုကာကွယ်ထိန်းချုပ်တဲ့အစည်းအဝေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးတော့မြန်မာနိုင်ငံကိုတခြားနိုင်ငံသီးသီးကလာရောက်မဲ့နိုင်ငံသားအလုံးအပေါ်မှာပြည်ဝင်မှုဆိုင်ရာယာယီကန့်သတ်ချက်တွေချမှတ်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ကြေညာချက်အရမတ်လ29ရက်နေ့ညတကောင်အချိန်ကစလို့ပြည်ဝင်ခွင့်ဗီဇာထုတ်ပေးတာတွေကိုယာယီရဆိုင်သွားမှာဖြစ်ပါတယ်။ဒီကန့်သတ်ချက်အရမြန်မာနိုင်ငံဆိုင်ရာတန်တမန်တွေမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂလက်အောက်ခံဝန်ထမ်းတွေမြန်မာနိုင်ငံနဲ့အပြန်အလှန်ပြေးဆွဲနေတဲ့တင်မောနဲ့လေယာဉ်ဝန်ထမ်းတွေကလွဲပြီးတခြားဘယ်ပြည်ဝင်ခွင့်ဗီဇာအမျိုးအစားကိုမှထုတ်ပေးမှာမဟုတ်ဘူးဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးဖြစ်နေတဲ့နယူးယောက်၊နယူးဂျာစီနဲ့ကနက်တီကက်ပြည်နယ်တွေကိုအဝင်ထွက်တွေပိတ်ဆို့ဖို့ကိစ္စကိုလှုံ့ဆော်တော့မှာမဟုတ်ဘူးလို့ဒေါနယ်ထရန့်ကပြောလိုက်ပါတယ်။အဲဒီပြည်နယ်၃ခုကပြည်နယ်အုပ်ချုပ်ရေးမှုတွေကဒါကိုလက်မခံပဲပြန်ပြီးပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာကြောင့်ဒေါနယ်ထရန့်ကဒီအစည်းအဝေးကိုမလုပ်တော့ဘဲနောက်ဆုတ်သွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ဒီပြည်နယ်တွေမှာခီးသွွာလာမှုတွေကိုတင်းတင်းကြပ်ကြပ်လှုံ့ဆော်ဖို့ကိုလည်းဒေါနယ်ထရန့်ကညွှန်ကြားလိုက်ပါတယ်။ရောကိုရီးယားနိုင်ငံကတနင်္ဂနွေနေ့အစောပိုင်းမှာမစ်ဆိုင်းဒုံးကျည်နှစ်စင်းကိုစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ရောဂါကျရောက်နေတဲ့ကြားကအခုလိုဒုံးကျည်စမ်းသပ်ခဲ့တာဖြစ်လို့ဒုံးကျည်လက်နဲ့စမ်းသပ်ထုတ်လုပ်နေတာကိုရက်ဆိုင်မှာမဟုတ်ဘူးဆိုတာကိုလည်းပြသခဲ့ပါတယ်။ဒီနေ့အတွက်သတင်းတွေကတော့ဒီလောက်ပဲဖြစ်ပါတယ်။ VOA American အသံကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို9.25 25 30နဲ့ line meter 190လို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ
သောရရှင်တွေ
This program has come to you from the Voice of America, Washington.